ရတဲ့တောတာရှင်များရှင်တင်ငန်းညို့မျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်အဖြစ်နိုင်ငံရေးအချင်းကြမိသားစုဝင်အဖြစ်မြမပြည်သမိုင်းထဲမှာခေဝင်ကိုထမ်းပြီးခေခီးကိုရှောက်ခဲ့ရတဲ့ကျမအတွက်ရွှေကုန်းတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ယုံကြည်ဟာကျမရဲ့ရင်ထဲစိတ်ထဲလုံးဝမေ့ပျောက်လို့မရပဲမေ့ပျောက်နှိုင်စွမ်းအလင်းမရှိတဲ့ခေတ်စ်နိုင်ငံရေးသမိုင်းကိုမျိုးစေ့ချပေးတဲ့သမိုင်းဝင်ယုံအဆောက်အဦကြီးပဲဖြစ်ပါတယ်ရွှေကုန်းတိုင်းအဖွဲ့ချုပ်ယုံကြည်ထဲမှာနေ့စဉ်ဝင်ထွက်ပြီးပါတီတာဝန်ထမ်းဆောင်နေသူတွေကလက်ဝါးဖြန့်သူတွေမဟုတ်လက်သီးဆုပ်သူတွေသာဖြစ်ပါတယ်တောင်းခံသူတွေမဟုတ်တောင်းဆိုသူတွေသာဖြစ်ပါတယ်အဟောင်းနဲ့အသစ်ကိုပေါင်းဖက်ပေးထားတဲ့နေရာလဲဖြစ်ပါတယ်နိုင်ငံရေးနဲ့လူမှုဘဝတွေစီးမျောနေတဲ့အဖွဲ့ချုပ်ရုံးရဲ့နှလုံးခုန်တန်နဲ့သွေးခုန်တန်ကိုအနှစ်20ကျော်ကြားခဲ့ရတဲ့နေရာဖြစ်ပါတယ်။ဒီနေ့ထိလဲပြည်သူလူထုရင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စွဲထင်ကြံရစ်နေသေးပါ။ရွှေကုန်းတိုင်းအဖွဲ့ချုပ်ယုံကြည်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအလံကလေထဲမှာတလွန့်လွန့်နဲ့ချက်တရေရှိလိုက်ပုံများမြင်ရတဲ့ပြည်သူလူထုတွေရင်နဲ့ငါတို့ကိုစားစစ်အာဏာရှင်စီဘဝစည်းစိမ်အသက်နဲ့ရင်ပြီးတောင်းဆိုပြောဆိုပေးနေတဲ့ပါတီကြီးဆိုပြီးအားထားနေကြရတာပါ1990ပြည့်ရွေးကောက်ပွဲမှာယာနှုံးပြည့်နီးပါအပြည့်အဝအနိုင်ရခဲ့တဲ့ပါတီလည်းဖြစ်ပါတယ်ပြည်သူလူထုရဲ့ရင်ထဲကတကယ့်ဆန္ဒအစ်အမှန်နဲ့ရွေးချယ်တင်မြှောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကြီးပါကောင်းတိုင်းအဖွဲ့ချုပ်ယုံကြည်တဲ့ဝင်လိုက်ရင်အဝင်ဝဝင်ဝင်ချင်းမှာအဖွဲ့ချုပ်ဗဟိုအမျိုးသမီးစပွဲရှိပါတယ်။အဲ့ဒီစပွဲဘေးမှာပါတီရန်မုံဝင်အတွက်ပင်နီတိုက်ပုံကချင်းပစိုးရှက်အင်းကြီးအဖြူရိုးရာလုံကြီးတွေရောင်းတဲ့နေရာဖြစ်ပါတယ်။လက်မှုပညာနဲ့ထိုးထားတဲ့ပန်းတိုးလက်ကင်မွားတွေလည်းရောင်းချတတ်ပါတယ်။ HIV AIDS ဝေဒနာရှင်တွေကိုအကူအညီပေးတဲ့စပွဲနေရာမှာလည်းလူမပြတ်ပါဘူး။ဝင်းပေါက်ပေးရဲ့ဘဲဘက်မှာစာကြည့်တိုက်လေးနဲ့အဖွဲ့ချုပ်ဗဟိုလူမှုအထောက်အကူစပွဲရှိပါတယ်။ရန်ကုန်တိုင်းအဖွဲ့ချုပ်ဗဟိုလူငယ်ရုံးခန်းအစရှိတဲ့နေရာတွေမှာပါတီကိစ္စပြည်သူလူထုရဲ့လူမှုဘဝတွေကိုကူညီပေးတဲ့ကိစ္စတွေနဲ့အမြဲစီကားနေတတ်ပါတယ်။အင်္ဂါနေ့တိုင်းခလေးငယ်တွေကိုအဟာရကျွေးစေဝါတကြားပေးအားစေပေးပေါင်ချိန်ပေးရတဲ့နေ့ဆိုရင်တော့ခလေးငိုတန်းရေမောတန်းမီးဆက်မောင်းရတဲ့အတန်တွေနဲ့စူညံနေတတ်ပါတယ်။ဒေါ်အောင်ဆန်းစုကြည်နေအိမ်အကျဲချုပ်ကလွတ်နေချိန်ဆိုခလေးတွေကိုအန်ဒီကိုတိုင်ပေါင်ချိန်ပေးတတ်ပါတယ်။ဗဟိုလူမှုအထောက်အကူစပွဲမှာနူးညံ့တိမ်မွေ့ချိုးသားတဲ့မတ်ချိုကနိုင်ငံရေးအချင်းကြမိသားစုတွေကိုဘာအကူအညီပေးရမလဲဆိုတဲ့စိတ်နဲ့အမြဲတမ်းတက်ကြွနေတတ်ပါတယ်။အချင်းကြမိသားစုတွေပြောပြတဲ့ဒုက္ခအခက်ခဲတွေကိုနားနဲ့နားမထောင်ဘဲနှလုံးသားနဲ့နားထောင်တတ်ပါတယ်။အချင်းကြမိသားစုတွေကိုအဖွဲ့ချုပ်ဗဟိုလူမှုအထောက်အကူကသတ်မှတ်ထားတဲ့အဖွဲ့ချုပ်မူနဲ့ဖြည့်ရှင်းပေးတတ်တယ်လို့သူ့အိတ်ထဲကစိုက်ပြီးတော့လဲဖြည့်ရှင်းပေးတတ်ပါတယ်။မတ်ချိုရဲ့ဘဝကတဦးချင်းအနေနဲ့ตาရလှပပါတယ်။ပျော်စရာလဲကောင်းပါတယ်။အဆအဆရာရာပြည့်စုံပါတယ်။မတ်ချိုရဲ့ပထမဘဝကိုတိုးအေးသင်းမောပိုင်ရှင်တစ်သေးသမီးတစ်ယောက်အဖြစ်နဲ့ဖြတ်သန်းခဲ့သူပါ။တိုးအေးသင်းမောပိုင်ရှင်သူ့ဖခင်ရဲ့လောကရန်အလှဲ့အပြောင်းကိုသူကိုယ်တိုင်ခံစားမိတဲ့အချိန်မှာဘာသာတရားရဲ့အဆုံးအမတွေနဲ့ဘဝတည်မြဲရေးအတွက်လိုအပ်ချက်တွေကြားစစ်ဆက်ရေးလုပ်ခဲ့ရတယ်လို့ဆိုပါတယ်။ဒီနောက်ရှစ်လင်းလုံးအရေးတော်ပုံအပြီးလှဲတန်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာပါတီဝင်တယောက်အဖြစ်သူ့ရဲ့ဒုတိယဘဝကိုစတင်ခဲ့ပါတယ်။မတ်ချိုကအဖွဲ့ချုပ်ပါတီဝင်ဖြစ်မှလူဘဝအမှန်တွေကိုပုံနာလေလာတယ်။လောကကိုအမှန်အတိုင်းမြင်တတ်လာတယ်သူ့ဘဝနဲ့သူ့နေရာကိုလည်းအမှန်တိုင်းမြင်လာရတယ်လို့ဆိုပါတယ်။ကဘာကြီးအတွက်အမှန်တကယ်လိုအပ်နေတာမေတ္တာတရားပါ။ကိုချင်းစာစိတ်နဲ့ဂရုဏာတရားပါ။လူသားအချင်းချင်းနားလေသီးခံမှုနဲ့ချစ်ခင်လေးစားမှုပါ။ကိုချိုးစွန်အနစ်နာခံပြီးအများအကျိုးတည်ဖို့တဲ့ပရဟိတစိတ်ကိုသူ့အမြဲလုပ်သွားမယ်လို့မတ်ချိုကဆိုပါတယ်။နိုင်ငံရေးအချင်းသားတွေအချင်းသားဟောင်းတွေနိုင်ငံရေးအချင်းကြမိသားစုတွေခံစားနေရတဲ့ဒုက္ခအခက်ခဲတွေမြင်ရတဲ့အခါပြည်သူလူထုတွေစင်းရဲကြက်တဲတာမြင်ရတဲ့အခါစင်းရဲနွမ်းပါတဲ့ပါတီဝင်တွေရဲ့အခက်ခဲအကြက်တဲကိုမြင်ရတဲ့အခါဘလို့လုတ်ပေးမှအ အားလုံးအဆင်ပြေနိုင်မယ်ဆိုတာကိုအမြဲတွေးပြီးမတ်ချိုကစိုးရိမ်ပူပန်နေတတ်ပါတယ်1998-99ခုမှာအဖွဲ့ချုပ်ပါတီမြို့နယ်စည်းအဖွဲ့ဝင်တွေအများကြီးကိုရဲမော်မှာခေါ်ယူထိမ့်သိမ်းထားတော့မတ်ချိုလဲပါဝင်ခဲ့ပါတယ်ရဲမော်အဲ့ရိတ်သားမှာကောင်းမွန်စွာထိမ့်သိမ်းထားတယ်လို့အာနာပိုင်ကဘလို့ပဲပြောပြောမနှက်ဖြန်ဘာဖြစ်မလဲဆိုတဲ့စိုးရိမ်စိတ်နဲ့အိယာဝင်ရတဲ့ဘဝမျိုးပါစာမွေးပွဲစစ်တလို့မေးခွန်းတွေအများကြီးနဲ့ကံကြမ္မာကိုလောင်းချေးထပ်ပြီးအာနာရှင်ရဲ့စာမေးပွဲကိုအကျဉ်းင်ဖြေကြရပါတယ်အကြအရှုံးကိုအကျဉ်းထောင်နဲ့အဆုံးအဖြတ်ပေးတဲ့စစ်အာနာရှင်ရဲ့မေးခွန်းကိုမတ်ချိုကသူ့စိတ်ထဲခံစားရတယ်လို့ပဲဖြေခဲ့ပါတယ်မြမပြည်တမိုင်းဆိုရင်မြမနိုင်ငံဆင်းရဲဒုက္ခရောက်နေတာပဲကျမသိတယ်ကျန်တာမသိဘူးဒီဒုက္ခတွေကိုဖြေရှင်းပေးနိုင်တာကလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ချုပ်ပါတီပါပဲတဲ့ရဲမော်မှာအဖွဲ့ချုပ်ပါတီဝင်တွေကိုထားတယ်လို့အဲ့ဒီအချိန်ကစစ်သားမိန်းမတွေကိုစစ်တင်နှန်းပေးလို့ရဲမော်မှာပဲထရန်ချပြီးထားပါတယ်စစ်သားမိန်းမတွေကခလေးတွေကိုကခေါ်ခဲ့ရတာမို့ခလေးငိုတန်တွေအမြဲကြားရပါတယ်တဲ့စစ်တင်နှန်းတက်တဲ့မိခင်တွေရတဲ့ကိုရာထမင်းဟင်းကပြေစုံလုံလောက်အောင်မရတော့ခလေးတွေကဗိုက်စာလို့ငိုကြပါတယ်အချင်းအကျက်ထဲမှာနေရတဲ့အဖွဲ့ချုပ်ပါတီဝင်တွေစိတ်မချမ်းမသာဖြစ်ရဆုံးအတန်ကကလေးငိုတန်ပါပဲတဲ့ဗိုက်စာလို့ငိုတဲ့ကလေးငိုတန်ကမတ်ချိုရင်ကိုနာကျင်စေပါတယ်အဖွဲ့ချုပ်ပါတီဝင်တွေကိုထောက်လှမ်းရေးကဈေးဝယ်ခွင့်ပေးပါတယ်ဒီတော့မတ်ချိုကနွမ်းပါတဲ့ပါတီဝင်တွေလိုအပ်တာစစ်တင်နှန်းတက်နေတဲ့စစ်သားမိန်းမနဲ့ကလေးတွေအစာပြေဗိုက်ဝဈေးဖို့လူမမြင်စေရပဲအကူအညီပေးခဲ့ပါတယ်စစ်အာဏာရှင်ကမြမပြည်ပြည်သူလူထုကိုကြားစရာနားမရှိခံစားစရာနှလုံးသားမရှိလို့ထင်နေကြတာကိုမတ်ချိုကငင်းဆန်ခြေဖြတ်ခဲ့ပါတယ်